Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ23ရက်တာကြနေမနက်ခင်းဗီဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တစ်ချိန်နဲ့မှနားဆင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မများသတင်းအောင်ပါဒီကနေ့မနက်ပိုင်းထိတန်းရောင်းသတင်းတွေမှာတော့ဒေါ်လာဘီလီယံ150တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်အေးတိုးမြင့်ကောက်ခံမယ့်အစီအစဉ်ကိုသမ္မတထရမ်ကရွှေ့ဆိုင်းလိုက်ပါတယ်။ဗြိတိန်ပါလီမန်ကိုသတင်းငါးဖက်ကြားဆိုင်းငံ့ဖို့အကြောင်းပြချက်ပေးရဟာဘီယမာကြီးကိုလိမ့်လည်ပြောဆိုခဲ့ရပြီးရှိတယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကိုဆွတ်ဆွဲတာကိုညင်းဆန်လိုက်ပါတယ်။မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပေးအပ်ထားတဲ့ Honorary Freedom ဆုကိုလန်ဒန်မြို့တော်ကော်ပိုရေးရှင်းကဒီကနေ့ပြန်ယူသိမ်းလိုက်ပါတယ်။ဒီလိုဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထုံးနဲ့အတူပြောပြပေးပါမယ်မခွန်ညွီ
။ကောင်းပါပြီရှင်။ရှေ့သတင်းပတ်ထဲညင်းကြေးဆွေးနွေးပွဲတွေရှိတယ်ဆိုပေမဲ့လက်တွေ့အပြစ်ရရေးမှာနှစ်ဖက်သဘောတူကြဖို့သိပ်မနည်းဆက်သေးဘူးလို့လေ့လာသူတချို့ကသုံးသပ်တယ်လို့အကောင်မြင်သူတွေလည်းရှိပါတယ်။
တရုတ်ရဲ့ PR ကြောင့်ပဲဖြစ်ဖြစ်နိုင်ငံတကာရဲ့ PR ပေးမှုကိုရှောင်ရှားလိုတဲ့အနေပဲဖြစ်ဖြစ်ဒီလိုမျိုးဒီစီးပွားရေးလုပ်တယ်ဆိုတဲ့အရာအင်မတန်ကောင်းမွန်တဲ့ကျွန်တော်တို့ဆိုတဲ့ဒီ
တစ်ခုလုံးမှာအမေရိကန်ခြေစိုက်တိုင်းရင်းသားများမဟာမိတ်အဖွဲ့အတွေ့အတွင်းရေးမှုရဲ့ကြေညာချက်နဲ့တူထုတ်ပြန်ပေးသွားမှာပါထိုင်းနိုင်ငံကန်ချဗူရီခရိုင်ကမြန်မာနဲ့ထိုင်းအလို့သမားအများစုရှိရာအစားအစာဆက်ရုံမှာလှုပ်အားကမရတာ၃လကြာနေလို့စန္ဒပြတောင်းဆိုနေကြပါတယ်။ရုရှားဒေသဆိုင်ရာရွေးကောက်ပွဲတွေမှာအာဏာရပါတီကိုအကြီးအကျယ်ဆန့်ကျင်မဲပေးခဲ့ကြပြီးစန္ဒပြတာတွေလည်းရှိနေပါတယ်။ဒီလိုသတင်းတွေကိုကြားကြရမှာပါ။အခုရင်ဆုံးတော့တောက်ကြနေမနဲ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
ဒေါ်လာဘီလီယံ150တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်တွေတိုးမြင့်ကောက်ခံမဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ်ကစိတ်စည်တနာကောင်းကိုပြသတဲ့အနေနဲ့ရွှေ့ဆိုင်းလိုက်ပါတယ်။တရုတ်ကုသံရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရဂျောင်ဖဲန်ကတော့တရုတ်ကအမေရိကန်ရဲ့လေယာထွက်ပစ္စည်းတွေဖြစ်တဲ့ဝက်သားနဲ့ပဲပီးဆက်တွေကိုဝယ်ယူဖို့စီစဉ်ထားတယ်လို့ပြောပါတယ်။တရုတ်နိုင်ငံအပေါ်ထားတဲ့သမ္မတထရမ်ရဲ့စိတ်စည်တနာကိုတရုတ်ဘက်ကကြိုဆိုလိုက်တယ်လို့နှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးညှိနှိုင်းမှုတွေဆက်လက်အကောင်အထည်ဖော်သွားနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောခွင့်ရဂျောင်ကပြောပါတယ်။သွင်းကုန်ခွန်25ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိကောက်ခံမဲ့အစီအစဉ်ကိုမူလကအောက်တိုဘာ1ရက်နေ့မှာစတင်မှုစီစဉ်ထားပေမဲ့အခုအခါအောက်တိုဘာ15ရက်နေ့ကိုရွှေ့ဆိုင်းခဲ့တာပါ။အောက်တိုဘာလ1ရက်နေ့ဟာတရုတ်နိုင်ငံထူထောင်တဲ့အနည်း80ပြည့်နေအချိန်ဖြစ်တာကြောင့်သွင်းကုန်ခွန်ကောက်ခံမဲ့အစီအစဉ်ကိုဆိုင်းငံ့ထားဖို့တရုတ်ဒုဝန်ကြီးချုပ်လျူဟီးကမြစ်တာရက်ခံခဲ့တယ်လို့လည်းဗုဒ္ဓဟူးနေ့နောက်ပိုင်းမှာသမ္မတထရမ်က Twitter လူမှုကွန်ရက်မှာရေးခဲ့ပါတယ်။ဒီလစက်တင်ဘာ18ရက်ကစလို့ထပ်မံကန့်တက်ဖို့စီစဉ်ထားတဲ့ American ကုန်ပစ္စည်းတွေကတချို့ကိုတရုတ်နိုင်ငံကဖယ်ရှားပေးလိုက်တယ်လို့မနေ့စောပိုင်းကကြေညာပြီးတဲ့နောက်မှာပဲသမ္မတထရမ်ရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဇူလိုင်ကစပြီးတော့ရပ်တန့်ထားတဲ့ American နဲ့တရုတ်ကုန်သွယ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေကိုရှေ့သတင်းပတ်ထဲမြို့တော် Washington မှာပြန်ဆဖို့စီစဉ်ထားပါတယ်။ဆွေးနွေးပွဲတွေကနေသဘောတူညီချက်တစ်ခုရနိုင်မယ်လို့အကောင်းမြင်မျှော်လင့်ထားတယ်လို့သမ္မတထရမ်အနေနဲ့တရုတ်နိုင်ငံအပေါ်မှာအခွန်အရေးတိုးကောက်ဖို့အစဉ်အသင့်ပြင်ဆင်ထားတယ်လို့လည်း American ဘဏ္ဍာရေးဝန်ကြီး Steve Mnuchin ကသတိပေးပြောဆိုထားပါတယ်။
အမေရိကန်အလို့တော်ကဒီမိုကရက်အမတ်တွေဟာသမ္မတဒေါ်နယ်ထရမ်ကိုတရားစွဲဆိုနိုင်မဲ့လုံထုံးလုံရည်အသစ်တွေကိုစတင်ချမှတ်နေပြီဖြစ်ပါတယ်။ဂျာတာဘရီနီကအလို့တော်မှာပြုလုပ်ခဲ့တဲ့လုံထုံးလုံနည်းဆိုင်ရာမဲခွဲဆုံးချက်ချက်အရအလို့တော်တရားရေးကော်မတီဥက္ကဋ္ဌအနေနဲ့တချို့သောစည်းဝေးတွေကိုသက်သက်မှတ်မှတ်ကျင်းပဖို့ခွင့်ပြုနိုင်ပါတယ်။အဲ့ဒီစည်းဝေးတွေကသမ္မတကိုတရားစွဲဆိုဖို့တချို့တည်င်းအချက်လက်တွေဟာပြည့်စုံလုံလောက်မှုရှိမရှိကိုစစ်ဆေးသွားနိုင်မှာဖြစ်ပါတယ်။ဂျာတာဘရီနီဆုံးချက်ချက်အရသက်တည်တွေကိုအဲ့ဒီစည်းဝေးတွေကိုလာရောက်ဖို့စင့်ခေါ်နိုင်ပြီးပုံမှန်ကော်မတီစည်းဝေးတွေတက်ပို့ကြတဲ့ကြားနာပွဲတွေလည်းလုပ်နိုင်ပါတယ်။သမ္မတထရမ့်ရဲ့ဥပဒေရေးရာဂိုင်တွေတဲ့အဖွဲ့ကိုလည်းအလို့တော်ကော်မတီကတည်ကျင်တဲ့တည်င်းအချက်လက်တွေပေါ်စာနဲ့ရေးသားတုံ့ပြန်ဖို့တောင်းဆိုနိုင်ပါတယ်။အလို့တော်တရားရေးဆိုင်ရာကော်မတီတွေကတော့သမ္မတထရမ့်ရဲ့အခွန်ပေးဆောင်ခြင်းဆိုင်ရာတရင်ချက်လက်တွေမထုတ်ပြတဲ့ကိစ္စသမ္မတနဲ့ပတ်သက်ခဲ့မှုရဲ့အပြာမဲ့ကိုနှုတ်ပိတ်ခပေးတဲ့ကိစ္စနဲ့သမ္မတပိုင်တဲ့ဟိုတယ်တွေနဲ့အင်ချမ်းမြေတွေအသုံးပြုခပေးရမှာအမေရိကန်ခွန်နှန်းပြည်သူတွေရဲ့အခွန်ငွေတွေကိုတုံးဆဲရတဲ့ကိစ္စတွေအပါအဝင်ကိစ္စတော်တော်များများကိုစုံစမ်းစစ်ဆေးနေချင်းကြပါတယ်။ဂျာတာဘရီနီကမဲခွဲခဲ့တဲ့အောက်လွတ်တော်ရဲ့ဆုံးဖြတ်ချက်ဟာမရေမရရှုပ်ထွေးမှုတွေဖြစ်ပေါ်စေတယ်လို့လည်းတချို့ကဝေဖန်ကြပါတယ်ခင်ဗျ။
ဗြိတိန် ပါလီမန်ကိုသတင်းငါးဘက်ကြဆိုင်ငံ့ဖို့အကြောင်းပြချက်ပေးတာမှာအလစ်ဘက်ဘီယင်မာကြီးကိုလိန်လေပြောဆိုခဲ့တာမရှိကြောင်းဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောဆိုလိုက်ပါတယ်လွှတ်တော်ကိုဆိုင်ငံ့လိုက်တာဟာတရားဝင်မှုမရှိကြောင်းတရားသူကြီးသုံးဦးပါဝင်တဲ့စကော့တလန်တရားရုံးကဆုံးဖြတ်ပြီးတဲ့နောက်တနေ့ဖြစ်တဲ့ နောက်တနေ့မှာပဲဝန်ကြီးချုပ်ကပြောဆိုလိုက်တာပါလွှတ်တော်လုပ်ငန်းတွေကိုတော့မနေ့ကစပြီးအောက်တိုဘာ14ရက်နေ့အထိဆိုင်ငံ့ထားပါတယ်လွှတ်တော်လုပ်ငန်းတွေဆိုင်ငံ့မှုဆုံးဖြတ်ချက်ကိုစန့်ကျင်သူတွေကတော့အောက်တိုဘာ30ရက်နေ့မှာနောက်ဆုံးထားပြီးဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ရမယ်အချိန်မှာသဘောတူညီချက်ရရမရရထွက်ဖို့ဝန်ကြီးချုပ်ကစီစဉ်နေတာတွေကိုလွှတ်တော်အမတ်တွေကန့်ကွက်မှာကိုဟန်တာဖို့ရည်ရွယ်တဲ့လုပ်ရက်အဖြစ်ပြောဆိုကြပါတယ် စကော့တလန်ရဲ့အမြင့်ဆုံးအယူခံရုံးကတော့ဝန်ကြီးချုပ်ရဲ့ကြေညာချက်ဟာတရားဝင်မှုမရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်လွှတ်တော်လုပ်ငန်းတွေဆိုင်ငံ့မှုဘုရင်မာကြီးကိုအကြောင်းပြတဲ့နေရာမှာလိန်လေပြောဆိုခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်နေပါတယ်ပြီးခဲ့တဲ့အပတ်အတွင်းကလည်းဝန်ကြီးချုပ် Boris Johnson ကသူ့ပါတီတွင်ကသဘောထားမတိုက်ဆိုင်တဲ့သဘောအမှတ်20လောက်ကိုထုတ်ပယ်ခဲ့ပါတယ် ဝန်ကြီးချုပ်ကတော့အခုလိုဆွဆွဲချက်တွေဟာလုံးဝမှန်ကန်မှုမရှိကြောင်းကိုလည်းတုံ့ပြန်ပြောဆိုခဲ့ပါတယ်
ကမ္ဘာတဝန်းဘာသာရေးဝိပ္ပိအဆောက်အုံတွေကိုတိုက်ခိုက်မှုများပြားနေချိန်မှာပဲဘာသာရေးဆိုင်ရာအဆောက်အုံတွေကိုကာကွယ်မဲ့အစီအစဉ်အတွက်ကိုကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအချက်ပြလိုက်ပါတယ်ဘာသာရေးဆိုင်ရာအဆောက်အုံတွေဟာဝိပ္ပိမှုနေရာဖြစ်ပြီးစစ်ဖြစ်ရမယ့်နေရာမဟုတ်ကြောင်းကိုတာရက်စ်ကသတင်းတောက်တွေကိုကြတာပရင်းနေမှာပြောဆိုလိုက်ပါတယ်ဘာသာရေးဆ ရီကိုကြောက်တက်တဲ့သဘောမျိုးကိုတွန်းအားပေးတဲ့အတုံးနှုံးတွေလူနည်းစုတွေရွှေပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေကိုခွဲခြားဆက်ဆံတဲ့နိုင်ငံရေးသမားတွေကိုကူတာရက်စ်ကရည်ရွယ်ပြောလိုခြင်းဖြစ်တာဖြစ်ပြီးဒီတစ်ခါမှာတော့သူကနာမည်တက်ဝေဖန်တာမျိုးမလုပ်ခဲ့ပါဘူး။နယူးဇီလန်နိုင်ငံခရစ်ချာ့ချ်မြို့ကဗလီတစ်ခုကိုတိုက်ခိုက်မှုကြောင့်လူ50ကျော်သေဆုံးခဲ့ရပြီးတဲ့နောက်မှာလည်းနယူးဇီလန်နိုင်ငံသားတွေနဲ့တကွာထပ်တူထမ်းမြဝမ်းနဲ့ချူခဲ့ရကြောင်းပြသတဲ့အနေနဲ့ကူတာရက်စ်ကနယူးဇီလန်ကိုတော်ရောက်ခဲ့ပါသေးတယ်။အဲ့ဒီချိန်ကစပြီးအစိုးရတွေဘာသာရေးကောင်းဆောင်တွေဘာသာရေးအဖွဲ့အစည်းတွေလူအဖွဲ့အစည်းတွေနဲ့ပြည်သူတွေအနေနဲ့ဘာသာရေးဆိုင်ရာအဆောက်အုံတွေကိုကာကွယ်နိုင်မဲ့အစီအစဉ်တစ်ခုရေးဆွဲဖို့ကူတာရက်စ်နဲ့တခြားအကြီးအကဲကိုယ်စားလှယ်တွေကတိုက်တွန်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ไฮโดมีเตอร์40กิโลเฮิรตซ์9139ไฮโดมีเตอร์57กิโลเฮิรตซ์5805เนี่ยไฮโดมีเตอร์190กิโลเฮิรตซ์1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင် View American တန်ကတောက်ကြမနစ်ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပေးရထားတဲ့ Honorary Freedom ဆုကိုပြန်ယူသိမ်းဖို့အတွက်လန်ဒန်မြို့တော် Corporation တရားရုံးအဖွဲ့ဝင်တွေကြာတာပြင်းနေကမဲခွဲဆုံးဖြတ်လိုက်ပါတယ်။ Democracy ရေးအတွက်နှစ်ပေါင်းများစွာအကြမ်းမဖက်တိုက်ပွဲဝင်ခဲ့သူပြည်သူလူထုအတွက်အေဂျင့်လုံခြုံတဲ့လူမှုအတိုင်းဝိုင်းတစ်ခုတည်ဆောက်ပေးလို့တဲ့ဒေါအောင်ဆန်းစုကြည်ကိုသူ့ရဲ့တဆိုင်မတ်မတ် Democracy ရေးဆောင်ရွက်ချက်တွေအတွက်ဒီစုကို2018ခုနှစ်မေလကပေးအပ်ခဲ့တာပါ။စုရေးချယ်ရေးကော်မတီဥက္ကဋ္ဌSir David Wooten ကမြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပြီးတော့အခုလိုဒီစုကိုပြန်ယူသိမ်းရတာဟာကော်မတီတမိုင်းမှာမကြုံစဘူးဖြစ်ရလို့ပြောပါတယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေနဲ့အရက်သားအစိုးရယက်တီချက်ကိုသိမြင်ရတဲ့အပေါ်မှာစိတ်မကောင်းဖြစ်မိတယ်လို့လည်းကော်မတီဥက္ကဋ္ဌကပြောပါတယ်ကော်မတီအနေနဲ့ဒေါအောင်ဆန်းစုကြည်ကိုဆက်သွယ်ဖို့၃ချိန်ကြိုးပမ်းခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်ဘက်ကတစုံတရာတုံ့ပြန်မှုမရှိခဲ့ဘူးလို့လည်းဆိုပါတယ်မြန်မာနိုင်ငံကအကြမ်းဖက်မှုတွေနဲ့ရိုဟင်ဂျာလူနည်းစုတွေအပေါ်မှာနှိမ့်ဆက်ညှဉ်းပန်းမှုတွေကိုကော်မတီအနေနဲ့လက်မခံနိုင်ကြောင်းနဲ့စုကိုပြန်ယူသိမ်းဖို့ကော်မတီဆုံးဖြတ်ချက်ကိုလည်းဒေါအောင်ဆန်းစုကြည်ကိုအတိပေးအကြောင်းကြားသွားမယ်လို့ဥက္ကဋ္ဌ Sir David Wooten ကပြောပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိဘဲနဲ့ရိုဟင်ဂျာတွေအပေါ်မှာဖိနှိပ်မှုတွေရှိတယ်ဆိုတဲ့ဆွဆဲချက်ကိုလည်းညှဉ်းဆန်းလေးရှိပါတယ်Honorary Freedom စုဟာ London မြို့တော် Corporation ကပုဂ္ဂိုလ်တဦးချင်းစီကိုပေးအပ်တဲ့အမြင့်ဆုံးစုလဲဖြစ်ပါတယ်
လူမျိုးတုံးတပ်ဖြတ်မှုနဲ့ရက်ဆက်ကြံကြုံမှုတွေကိုကာကွယ်ရေးဆိုင်ရာအစည်းအဝေးတစ်ဆောင်ကို American အစိုးရကကြာတာပြင်းတွေကထုတ်ပြန်ခဲ့ပါတယ်။အခုလိုထုတ်ပြန်တာဟာ American နိုင်ငံအနေနဲ့ရက်ဆက်ကြံကြုံမှုတွေကို Kagwe short chart Tumbian Thwabu Tandit and Charamugo Popia like that Pieter Lulesore. Natan Sakunakune Amyuda Lujo Mahavia. Lumyodon Chatamune, yes, Janjumurego, Julon Durego, Ye Unambo, Losa Melule Popia Tower, Eddie Sinanama, American Suyan in a yes, Janjumure, Kagwe, Swansaw Yim Ninti, Eddie Kagweama, Tuga Pau and Sawya Ye Dre, a PB Sanya Poesidui, Tita Sanya Poesidu and a Selepubon Sawya Thwamelu Pashiwa, Jadigging a Mimanang Chibagate, yes, Janjumure Dre. တဲ့အချက်လက်စုဆောင်ခဲ့တဲ့ကုလသမဂ္ဂလည်းဖွဲ့စည်းနေနိုင်ငံသားတိုင်ဝမ်နဲ့အမေရိကန်ဆွေးနွေးနေတဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဆိုပါတယ်။ဥပမာအားဖြင့် 2020ခုနှစ်ကိုအမေရိကန်ပြည်ထောင်စုပြည်ဝင်ပီစာပိတ်ပင်ချမှတ်ရေးယူထားပြီးဖြစ်တယ်လို့
ဥဆောင်သွားမယ်လို့အစီအစံမှာဖော်ပြပါရှိပါတယ်ခင်ဗျ။ဒီကနေ့ဇူလိုင်လအတွင်းကရုရှားရဲ့S-400အမျိုးအစားမစ္စိုင်းတုံးကာကွယ်ရေးစနစ်ကိုလက်ခံခဲ့တဲ့အတွက်တူရကီအနေနဲ့အမေရိကန်ရဲ့တန်ခမ်းပိတ်ဆို့မှုတွေကိုဆက်ပြီးတော့ရင်ဆိုင်သွားရဖို့ရှိတယ်လို့အမေရိကန်နိုင်ငံရေးနဲ့စီးရီးဆိုင်ရာလက်ထောက်နိုင်ငံကြီးဝင်ကြီး အာကလကူပါကမနေ့ကြာတာပြီးနေ့ကပြောလိုက်ပါတယ်။စီးရဲမှာအိုင်အက်စ်အကြံဖက်အဖွဲ့တွေနဲ့တိုက်နေတဲ့ကတ်တပ်ဖွဲ့တွေကိုအမေရိကန်ကအထောက်ပံ့ပေးခဲ့တဲ့ကိစ္စကြောင့်ပြီးခဲ့တဲ့နှစ်ကလေးကတူရကီအမေရိကန်နဲ့နေတိုးမဟာမိတ်ဖွဲ့တွေကြားမှာတင်းမာမှုတွေမြင့်တက်နေတာပါ။ဒီကြားထဲမှာတူရကီကရုရှားလို့S-400အမျိုးအစားမစ်ဆိုင်းတုံးကာကွယ်ရေးစနစ်ကိုဝယ်ယူခဲ့တာကလည်းတင်းမာမှုကိုမ
ဒီလိုဆက်ဆဲချက်ကိုညှင်းဆိုလိုက်ပါတယ်ဝါရှင်တန်ဒီစီအခြေစိုက်ပိုလစ်တီကယ်သတင်းဌာနကထုတ်ပြန်တဲ့သတင်းကိုအမေရိကန်ဆိုင်ယာအစ္စရေးတာဝန်ပြောခွင့်ရအဲလက်စတိုမီယာကအခုလိုညှင်းဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
အခုလာဆက်သုံးရတောက်ကြနေမနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်အခုသတင်းလွှာတွေဆက်တိုက်ထုတ်လွှင့်ပေးသွားပါမယ် ရှေ့သတင်းပတ်တဲ့ရှမ်းပြည်နယ်တိုင်းတုံမြို့မှာတွေ့ဆုံမှုရှိတဲ့ငင်းချမ်းရေးဆိုင်ရာဆွေးနွေးပွဲမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအနေနဲ့တဖက်နဲ့တဖက်အလျှော့ပေးမှုတွေလုပ်နိုင်မှသာအပြစ်ရစဲရေးခြေနေကိုရောက်လာနိုင်မှာဖြစ်တယ်လို့တိုင်းရင်းသားအရေးလှုပ်ရှားသူတချို့ကသုံးသပ်သလိုဒီဆွေးနွေးပွဲဖိတ်ကြားထားတဲ့တချိန်တည်းမှာပဲမြေပြင်တိုက်ပွဲတွေဆက
DA, MNDA တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားဩဂုတ်လ31ရက်နေ့ကရှမ်းပြည်အရှေ့ကျန်းကျိုင်းလုံမြို့မှာတွေ့ဆုံပြီးနောက်စက်တင်ဘာ16-19ကျိုင်းလုံမြို့မှာပဲနောက်ထပ်တစ်ကြိမ်တွေ့ဆုံမှုအဆိုပြုခဲ့ကြတဲ့အတိုင်း NRPC ဘက်ကစက်တင်ဘာလ9ရက်နေ့မှာဖိတ်ကြားစာပို့ခဲ့တာကိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေကလည်းတက်ရောက်မယ်လို့ VOA ကိုအတည်ပြုပြောထားပါတယ်။အခုလာမယ့်ရှေ့သတင်းပတ်တဲ့တွေ့ဆုံမှုအပေါ်အကောင်းမြင်မျှော်လင့်ထားတယ်လို့အမေရိကန်အခြေစိုက်တိုင်းသားများမဟာမိတ်အဖွဲ့အထွေထွေအတွင်းရင်မူ UM2 အောင်ကပြောပါတယ
်။အလွန်ခဲ့တဲ့ဩဂုတ်လ31ရက်နေ့မှာတရုတ်ရဲ့ဖိအားကြောင့်ပဲဖြစ်ဖြစ်ဒီမမစစ်တပ်အနေနဲ့နိုင်ငံတကာရဲ့ဖိအားပေးမှုကိုရှောင်ရှားလိုတဲ့နေပဲဖြစ်ဖြစ်ဘလို့ပဲဖြစ်ဖြစ်ပေါ့ဗျာဒီလိုမျိုးဒီစီဝေးလုပ်တယ်ဆိုတဲ့အရာအင်မတန်ကောင်းမွန်တဲ့ကျွန်တော်တို့ဆိုတဲ့ဒီထက်ပိုပြီးတော့မှစက်တင်ဘာ16ဆက်ဖို့မှာလုပ်မယ်စီဝေးအတွက်လည်းကျွန်တော်အနေနဲ့ပိုပြီးတော့မှမျှော်လင့်မိတယ်
ဩဂုတ်လ31ရက်နေ့ဇူနီဘုတ်မှာမြန်မာတပ်မတော်ဘက်ကအဆုံးဖြတ်ပေးနိုင်တဲ့သူတွေတက်ရောက်ခြင်းမရှိတာကြောင့်အချို့ကိစ္စတွေမှာနှစ်ဖက်ညှိနှိုင်းဖို့အခက်အခဲရှိခဲ့ကြပါတယ်။ဒီတစ်ခေါက်မှာအခြေအနေမဆွေးနွေးနိုင်ရင်အပြစ်ရရေးနှစ်ဖက်သဘောတူညီမှုရဖို့ခက်နေလိမ့်မယ်လို့ဂျာမနီနိုင်ငံမှာနေတဲ့မြန်မာတိုင်းရင်းသားအရေးကျွမ်းကျင်သူဆိုင်းဝမ်ဆိုင်းကသုံးသပ်ပါတယ်
။နှစ် ตัวนี้ก็ว่าตัวไม่จริงเลยเนี่ยตั้มมาหมู่เลยสิเลยไอ้เนี่ยตั้มมาหมู่ว่าไปสิโรภาษาตรงก็ไอ้ไอ้หลายจากพี่อาเมตุรุปโยเลยพี่เห็นน้องป้าจ้าเราตัดเชือกลาบีชั้นพี่มาตั้งเองเลยชั้นพี่มาหนีบ้านยาคุยกับไอ้รูปเปล่าโซ่ไอ้ป้าเลยพี่ใครจะใส่ลูกแม่สูรุสิเอ้ยคู่ตั้งเนี่ยตั้งเนี่ยยาวๆเลยเนี่ยมาตัวก็ยังจำมาบ่ตัวเยี่ยนี่น้องต้องไปโพสิชั่นมั้งเนาะ
แต่ละไอ้เอาสาวตัวจีเลียวมาซื้อเรื่อยๆวุ้นๆเลยใช่ไอ้ไปแล้วเสียสิ้นไฟอะไรไม่ใช่หรอกเนี่ยที่ดูเข้ามาเนี่ยเพื่อจะได้จ้าแต่ไปเสียกิจการดีก็ท้าซื้อเรื่อยๆวุ้นๆเลยเจ้าเสียจ้าพี่ลามเอ๋ซูจูเรโก้ดีต่างกันไปดูดีเสบีมาขันซาเจ้าอ๋อชอบไปมุดเรื่อยๆลูกหลุดเลยไหมลูกอูเอ็มตูเอางาทับยาวเลยพี่ก็ยังใช่ยังบ่เนาะดีกิจการบ่ลูกสาวเนี่ยเข้ามาดีก็ยังจีจ้าเนาะนั่นแปลว่า สุดท้ายก็ว่าพี่เราเนี่ยเราต้องไปกันในเรื่องมาว่าดีก็เราชอบเต้นเลยดีบ่แต่พอมาสุดท้ายก็เลยตัวเราลูกคนเราจะน่าจีบไอ้ยันต้องสูรามีมาคบกันเนี่ยชอบดูเนี่ยเราต้องไปกันเลยคนเราจะจีบไอ้ต้องสูรามีมาคบกันเนี่ยนั่นอุ้งนั่นเป็นชอบเต้นเลยดีบ่แต่ดูเนี่ยเลยบ่นับเช่นนั้นจะสุดท้ายเลยดีบ่สองจะต้องไม่ยินดีต้องไม่สูรุสินะอ่ะพี่ตัวบ่สองเนี่ยนี่ท้าวจะน้องยอดต้องไม่นอกจากเส้นเต้นลาเรื่องจะน้องเนี่ย
ยูซาลุยาเนี่ยทำให้แม่ที่ชอบเดินกีซาลีเดียวไปยูเดียวก็จะพัฒนาโมโหกันเนี่ยบ่เนาะสองยามเมื่อสุนทรอมยันไหนเนี่ยต้องพบไปดีมาเราสุนทรนี่วิโดนเราเป็นมาพยายามเรามาแตกให้นี่นะนี่เรามีเรามาพิจารณาเชิงบ่เนาะแต่ก็เอากุลาตรงนี้เดียนี่ใจดูสุนทรเว่พิลาเรสุรากาเล่ที่อยู่ในเงี้ยจะเอาเงี้ยพี่อาไปมุดเดียวพี่เดือดลีลาดูมีอาจูกะต้นตัดทาราบะแต่ก็พี่ข้าจะเสียยี่ลุงยันยันเนาะเอ้ยอาจีเด็กก็ชอบลุลิเมลู
ไซมอนสังกามีมาเลยที่บุญอาจินจิลุเชนนะนักแสดงว่านิสัยเช่นนั้นสันดาสีเดียสุดเลยปงสามีอยู่เป่าเลยแต่แม่ไอ้ที่เนี่ยจะน้าเพื่อนมาจะน่ารู้ละตายเนาะจะน่ารู้ว่าสังกูคู่กันไม่รู้ว่าไอ้นี่น้องต้องไปอะไรเปล่าเลยสัวเลยรู้ลาวิตาเลยสุดน่ารู้ว่าเป็นตายามเลยสุดเอลิมิวเปล่าเลยข้าจะรู้คุณรู้พูดได้จริงจริงวะเนาะแต่บีเซ็ตเทมาอุไลแต่ไล ไปเปิดสามิวเทนนั่งไอ้ยาตัวปุ๋ยสีอยู่เจเนปงซาเราไม่ต้องเอาเปล่าหรอกสุดท้ายที่มาชนะเที่ยวมุ้งเต็มไปสิบวิลเลนชนะตามรอไปอ่ะที่เช่าปูบีตัดเชื่อมไปสุดเลยชนะอ่ะเปียกใครจะใส่ยาตัวเนี่ยไปเนาะพิจิตรพิลานายี่สิบเกลือตามรออ่ะยี่ปงซาได้ไหมตัวเราไอ้ลูกมันนี่ไม่สุดเลยชนะเปียกใครจะใส่ยี่ใส่ยาฟูรังตัวเทมเลยชนะ
ที่เราด้วยยังใครที่ทำมาเอเอยังใครแล้วเนี่ยการจับไว้ดีเนี่ยยามาสุดอาทิตย์จ้าแต่พวกเบียนท่านนี่เดี๋ยวลูกฉันพี่เนี่ยเจ้าแม่มิวเนี่ยชูห้องยามาเลยแสดงมาแสดงยังนี่ยังดีบ้างก็ยามาจะมรอแต่มาที่อาทิตย์นี้ที่เนี่ยลีแต่ยังกู้ชีพคงอุลายเอาแต่ใครลูกแต่พวกเบียนพี่บอกกันจ้าที่เนี่ยลีก็ถึงทุกเบียนทาวาริกมั้ย
คุณยังพยายามจะตัวเราว่าใช่คุณท่านนั่งกันมาเลือกอาการเรื่องอะไรที่มีอาการเรื่องมาเลือกตัวมาเรื่องไปกูเลยเลยไปว่าเอาไหมท่านนั่งกันกันชาบุรีขยายมาที่บิดาพูดเพชรมาเลือกเลือกจ่าเลยท่านนั่งมีมาอันยาสุบาวันเนี่ยเลือกตัวมาต้องยาเจ้าฮะเลือกอาการไม่ยาระต้องละสิเนี่ยพี่เชื่อเยี่ยยูสังเวียบีบูทำมาการมิวเนี่ยเยี่ยสักครั้งเว้นเดือนมาสัตย์เป็นบาลสันเนี่ยนี่ก็สันดาบยานี่จ้าวเลยที่สันดาบยาเวกูรอท่านนั่งกันนั่นเมจิสินิตูกะอุสังปีน
ကန်ကနာဘူရီခရိုင်ထမကာမြို့နယ်ရဲစခန်းဝင်းအတွင်းမှာစက်တင်ဘာလ12ရက်နေ့မနက်9နာရီအချိန်ကစပြီးထိုင်းနိုင်ငံရဲ့နာမည်ကြီးရှိနေနိုင်အချရာယယုံရတနဖုံဦးဆောင်ပြီးထိုင်းနိုင်ငံမှာအလုသမား300ကျော်ဟာ3လကြာလုံအားကလာကြမရတာကြောင့်ဆန္ဒပြခဲ့ကြပါတယ်အလုသမားတွေကိုဦးဆောင်ဆန္ဒပြတဲ့ရှေ့နေနိုင်အချရာယယုံရတနဖုံကတော့အခုလိုပြောဆိုသွားပါတယ်
ไปพบกันที่ตม.ท่ามกาจังหวัดกาญจนบุรีนะครับซึ่งเราได้มีการเตรียมพนักงานสอบสวนไว้รองรับนะครับในการดำเนินคดีอาญานะครับกับนายจ้างที่ไม่จ่ายค่าแรงให้กับคนงานทั้งคนไทยทั้งพม่ามา3เดือนแล้วนะครับซึ่งบริษัทไวต้าโพสต์เนี่ยนะครับ
กาญจนบุรีขยายมาရှိတဲ့ Vita Food Company ကမြန်မာနဲ့ထိုင်းအလုသမားတွေကိုလှုပ်အားကလာစာမပေးတာ3လရှိနေပါပြီ။တက်ဆိုင်ရာကလည်းအေးမီယူလို့ကျွန်တော်ကိုယ်တိုင်လာပြီးတောင်းဆိုနေတာဖြစ်ပါတယ်။လှုပ်အားကဆုံးရှုံးညနာနေတဲ့မြန်မာလူသမားတွေနဲ့ပတ်သက်လို့အလုရှင်တွေကိုတရားစွဲဆိုဖို့ထိတုပ်သွားမယ်ဆိုပြီးပြောဆိုသွားတာပါ။နာမည်ကြီး Fighter Company ha, Katanaburi Kayan Grima, Batan Liazo, Yinino Natale Company Chipare, Diseyoma, Loloka Nizare, Lotamari ha, Yama Miazu Chipare, Tiny and Yama Lotama, Toya Jogu, Tola Jare T, Loaga Laza, Shema Pilu, Lotamari ga, Tatanya, Tana Sayarigo, Tanjaga Rime, Laya, Yu Kishin, Pigget, Jimishibule, Shinni Pituga Subare, Lotamari, Loaga Nina Murigo, Kishin, Pibu, Dansu Tabi, Tatanyaga, Kishin, Pibu, so you know. ဆက်လက်ဆန္ဒပြသွားမယ်လို့လည်းရှင်းနေကတင်ပြတော့ဒီကိုပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့တမတုံးတန်းထက်မနေရှိနေပြီးကချနာပူရီခရိုင်အတွင်းမှာလည်းတောင်းကနေရှိတဲ့မြန်မာလူတမတွေအလုပ်လုပ်ကြနေကြတာပါ။အခုလိုမျိုးလူအားကလာကြကိုတုံးလာကြတဲ့အချိန်မပြေးတာကြောင့်မြန်မာလူတမတွေကတော့အခက်အခဲတွေရှိနေကြပါတယ်။ဒီအတွက်မြန်မာလူတမတွေရဲ့နေနာမှုတွေကိုအများဆုံးဖြေရှင်းပေးဖို့အတွက်
ဒီသတင်းပတ်ထဲကျင်းပမဲ့ရုရှားနိုင်ငံကဒေသဆိုင်ရာရွေးကောက်ပွဲတွေမှာမဲပေးသူတွေကသမ္မတဗလာဒီမီယာပူတင်ရဲ့အာဏာရပါတီကိုအကြီးအကျယ်ဆန့်ကျင်မဲ့ပေးကြပါတယ်။ဒီရွေးကောက်ပွဲကျင်းပရာမော်စကိုမြို့မှာတော့လမ်းပေါ်စန္ဒပြမှုတွေနဲ့ရဲတပ်ဖွဲ့ရဲ့နှိမ်နှင်းမှုတွေလည်းဖြစ်နေခဲ့ပါတယ်။အဓိကကြတဲ့ဒေသတွေမှာသမ္မတပူတင်ရဲ့ညညတော်ရုရှားပါတီရှုံးနိမ်မှုတွေကြောင Moscow ကနေသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
ပြည်သူလူထုအကြောင်းမကျေနပ်မှုတွေတိုးပွားနေတာရောင်းပြဟလိမဲလို့အများကယူဆထားခဲ့ကြတဲ့ရုရှားဒေသဆိုင်ရာရွေးကောက်ပွဲကိုရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်နဲ့တွေ့ရောက်မဲ့ပေးခဲ့ပါတယ်။ရုရှားနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးတိုးတက်မှုတွေရပ်တန့်နေတဲ့အချက်ပေါ်အခြေခံပြီးဒီလိုခံမှန်းခဲ့တာပါ။ခံမှန်းထားတဲ့အတိုင်းလည်းဖြစ်လာခဲ့ပါတယ်။အဓိကကြားတဲ့ဒေသတွေမှာသမ္မတပူတင်ရဲ့ပါတီဟာလူများစုအနေအထားကိုထိန်းထားနိုင်ုံလောက်သာရှိပါတော့တယ်။နိုင်ငံရေးလိလသုံးသက်သူဘော်ဒစ်ကော့ဂရက်စကီကတော့ဒီရွေးကောက်ပွဲဟာလူတွေမကျေနပ်ဘူးဆိုတာကိုပြနေတာပဲလို့ဆိုပါတယ်
။ The results of the election turned out to be very controversial because on the one hand
ရွေးကောက်ပွဲရလကအငင်းပွားစရာဖြစ်နေပါတယ်။တနည်းပြောရင်မဲပေးသူတွေကအာဏာပိုင်ကိုတော်တော်ကြီးကြီးကျယ်ကျယ်ပဲဆန့်ကျင်မဲပေးခဲ့ကြလို့ပါ။မော်စကိုမှာကျွန်တော်တွေ့ရတာကမဲဆန္ဒနဲ့ဆယ်ကူကူ20လောက်မှအတိုက်ခံတွေနိုင်သွားခဲ့ပါတယ်။ဒီအဖြစ်ကိုနောက်ဆုံးအချိန်ကြီးရေရာမသိခဲ့ရပါဘူး။ပြောရင်တော့မဆန္ဒနဲ့အလုံးရဲ့တဝက်ပဲဖြစ်ပါတယ်လူတွေမကျေနပ်ဘူးဆိုတာကိုပြသနေကြတာပါပဲ
အခုကျမခဲ့တဲ့ရွေးကောက်ပွဲတွေမှာထင်ရှားတဲ့နိုင်ငံရေးကောင်းဆောင်တွေကိုပါဝင်အရွေးခံခွင့်မပေးခဲ့တာကြောင့်ဆန္ဒပြပွဲတွေနဲ့ရဲကနှိမ်နှင်းတာတွေနဲ့ရုပ်ပြစင်ပြဖြစ်ခဲ့ပါသေးတယ်အထိုက်ခံကောင်းဆောင်အလက်စီနာဗာညီကမဆန္ဒရှင်တွေကိုပူတင်ရဲ့မဟာမိတ်ကိုယ်စားလှယ်တွေကိုအနိုင်ရနိုင်ခြင်းအများဆုံးရှိတဲ့အတိုက်ခံကိုယ်စားလှယ်တွေကိုမဲပေးဖို့မဟာဗျူဟာကိုချထားပေးခဲ့ပါတယ်။လေလာသူတွေကနဗန်းကြီးရဲ့ဗျူဟာအနိုင်ရတဲ့ပွဲလို့လည်းခေါ်ဆိုခဲ့ကြပါတယ်။အခုတော့2021ခုနှစ်မှာကျင်းပမယ့်ရုရှားပါလီမန် State Duma ရွေးကောက်ပွဲမှာလည်းဒီဗျူဟာအလုပ်ဖြစ်မဖြစ်ဆိုတာကိုလူတွေအားလုံးစိတ်ဝင်စားစောင့်ကြည့်နေကြလိမ့်မယ်လို့လည်းကြွမ်းကျင်သူတွေကဆိုပါတယ်။နိုင်ငံရေးလေလာသူနောက်တစ်ဦးဖြစ်တဲ့ Indri Khotunov ကလည်းဒူမာပါလီမန်ရွေးကောက်ပွဲမဲဆက်ပွဲတွေအတွက်တဖြည်းဖြည်းစတင်ပြင်ဆင်နေကြပြီလို့ပြောပါရယ်
။ Sicily которые участвовали в
forces involved in the Moscow election
Moscow ရွေးကောက်ပွဲမှာထဲတဲဝင်ပါဝင်ခဲ့တဲ့နိုင်ငံရေးအင်အားစုတွေဟာ State Duma ပါလီမန်ရွေးကောက်ပွဲမဲဆက်ပွဲတွေအတွက်တဖြည်းဖြည်းစတင်ပြင်ဆင်နေကြပါပြီ။အဲ့ဒီမဲဆက်ပွဲတွေက2021ခုနှစ်မှာစဖို့ရှိပါတယ်။နှစ်နှစ်ဆိုတော့အချိန်လုံးလောက်ရှိပါလိမ့်မယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့မော်စကိုမှာအခုဖြစ်ခဲ့တာကအမျိုးသားအဆင့်ရွေးကောက်ပွဲတွေမှာအနိုင်ရဖို့စိတ်စော်ချက်တစ်ခုလည်းဖြစ်လာနေပါတယ်
။ဒီလိုနိုင်ငံရေးဆက်ကွက်တွေပေါ်လာနေပြီမဲ့လည်းမော်စကိုရွေးကောက်ပွဲမှာလူအများမဲမပေးဘဲနေခဲ့ကြတာကတော့အဓိကပြကွက်တစ်ခုဖြစ်လာနေပါတယ်။မဲပေးနိုင်သူ18ရာခိုင်နှုန်းကပဲမော်စကိုရွေးကောက်ပွဲမှာမဲပေးခဲ့ကြတာပါ။မဲပေးသူနေပါပြီမဲ့လည်းမဲပေးသူတွေအကြားအပြောင်းအလဲကိုတွေ့ကျင်တဲ့ဆန္ဒရှိနေတာကတော့အထင်ရှားပါပဲ။မော်စကိုမှာမဲပေးခဲ့သူနာတာရှာကလည်းအခုလိုပြောပြပါတယ
် I would like to see not just the change in the state Duma but a change of the overall attitude toward a human who lives in this country
ကျမအနေနဲ့မြင်ချင်တာက state Duma ပါလီမန်မှာပြောင်းလဲတာရင်မကဘူးဒီတိုင်းပြည်ရဲ့နေနေတဲ့လူတွေအပေါ်အာဏာပိုင်တွေထားတဲ့အပြုအမူနဲ့သဘောထားတစ်ခုလုံးကိုလည်းပြောင်းလဲစေချင်ပါတယ
်ရုရှားကောင်းဆောင်တွေရဲ့အနေအထားကလမ်းဆောင်လမ်းကွာကိုရောက်နေပါပြီလို့လေလာသူတချို့ကမြင်ပါတယ်theory အရကတော့ဒါက သမ္မတပူတင်ရဲ့နောက်ဆုံးသက်တမ်းဖြစ်ပြီးရုရှားနိုင်ငံရဲ့အာဏာဖွဲ့စည်းတိစောက်ထားတဲ့ပုံတံကလည်းပြောင်းလဲဖြစ်ဖို့အချိန်တန်နေပါပြီ။နောက်ရေကောက်ပွဲတွေကိုကျင်းပဖို့ကတော့နှစ်အတန်ကြာလိုပါသေးတယ်။လက်ရှိသမ္မတသက်တမ်းက2024ခုနှစ်မှာကုန်ဆုံးမှာဖြစ်ပေမဲ့လို့တချို့တွေကတော့ပူတင်ခေတ်လုံရုရှားနိုင်ငံအတွက်ကြိုတင်ကြံစည်နေကြသလိုစတင်လဲပြင်ဆင်လို့နေကြကြောင်းပါခင်ဗျာ။
ကိုရမင်းတို့ပြောပြသွားတာပါရှင်အခုကျမရေးဆိုင်ရာသတင်းတော်တစ်ပုဒ်ကိုနှာစင်ကြရပါမယ်နှစ်ဖြားတိုက်ဖြတ်ရေးအတွက်တစ်နှစ်ကိုအမေရိကန်ဒေါ်လာတန်2000လောက်ပို့ပြီးတော့ယင်းနှိမ့်နှံလိုက်မယ်ဆိုရင်မျိုးဆက်တစ်ဆက်လောက်အတွင်းမှာနှစ်ဖြားမျိုးပြုတ်သွားနိုင်တယ်လို့ Lancet စေပညာစာဆောင်ရဲ့စက်တင်ဘာလ17ရက်နေ့ထုတ်အစီရင်ခံစာမှာဖော်ပြပါတယ်ဒါပေမဲ့လည်းနှစ်ဖြားမျိုးပြုတ်ရေးကိုကမ္ဘာတိုင်ဝိုင်းကအဓိကပန်းတိုင်ဖြစ်ထားရမလားဒါမှမဟုတ်ဒီလိုလှုပ်လိုက်လို့မအောင်မြင်ရင်နောက်မှာအလှရှင်တွေကိုများစိတ်ပျက်စေမလားဆိုတာအခြေတင်ပြောနေကြတဲ့အကြောင်းကိုလည်းလန်ဒန်ကနေသတင်းတောက် Henry Ridgeway ကသတင်းပေးပို့ထားပါတယ်အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်နှစ်ဖြားရောဂါကြောင့်တေဆုံးသွားသူက24သိန်းခွဲလောက်ရှိပြီးအများစုကကလေးငယ်တွေပါတက္ကရာ2000ကဆက်ပြီးဒီအရာစုနှစ်အတွင်းမှာပဲတည်ဆုံမှုထက်ဝက်လောက်ကျသွားပြီးငှက်ဖြားတိုက်ဖြည့်ရေးကတိတိတသာတိုးတက်လာခဲ့ပါတယ်။ Lancet စေပညာစာဆောင်မှာဖော်ပြထားတဲ့ကမ္ဘာထိပ်တန်းငှက်ဖြားကျွမ်းကျင်သူ42ဦးရဲ့အစီရင်ခံစာသစ်မှာတော့ဒီယောဂါဟာမျိုးဆက်တစ်ဆက်စာအတွင်းမှာပဲပပျောက်အောင်လုပ်နိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့တိတ်တော်မလွယ်လှဘူးလို့အစီရင်ခံစာရေးသူတူဖြစ်တဲ့ London Imperial College က Jake Baum ကပြောပါတယ်။
So you know you might think that actually right now we're kind of
ဒီကိစ္စကိုအခုချိန်မှာစဉ်းစားမယ်ဆိုရင်တော့လမ်းကြောင်းမှန်ပေါ်ရောက်ပြီလို့ပြောရမှာပဲဒီစိန်ခေါ်မှုကလွန်ခဲ့တဲ့2နှစ်လောက်ကတည်းကအခြေအနေဆိုးလာတာ
ပါအာဖရိကက၅နိုင်ငံမှာငှက်ဖြားဒဏ်ခံနေရတဲ့တကဘာလုံးရဲ့ထုတ်ဝက်လောက်ရှိနေတာပါဘာရွန်ဒီမှာငှက်ဖြားစာဖြစ်နေပြီးတော့ကျန်းမာရေးစောင့်ရှောက်မှုအတွက်ရင်းနှီးမြှုပ်နှံကြဖို့အရေးတကြီးလိုနေတယ်လို့ Saint DSC ငှက်ဖြားတိုက်ဖြတ်ရေးဗဟိုဌာနက Albert Bonnering ကပြောပါတယ်
Everyone should know that malaria is a disease of the poor.
Durante tinada, ngat phya ga sin da rui ma aphit mya de yoga de khu phit pi. Naing lo chama yi mu ma le ngat phya ga te song sin nai de yoga phit ni daw ma be.
Kaba de lo ngat phya yoga tai phit yi twet ta nit ko hman che dollar tan paw 4300 law tong ni ya be me. De ge lo 2050 ma ngat phya long wa a myet pyat twa bu so yin ta nit ko naw kat dollar tan 2000 thap pi tong bu lo wat de lo a shin khan sa yi tu ri ga khan man ba de.ဒီလိုအမြင့်ပြည့်စေဖို့အတွက်ချင်းတွေမျိုးထပ်ပြီးမပွားအောင်လုပ်နိုင်တဲ့မျိုးဗီဇထည့်ပြီးတာဒါမှမဟုတ်ငှက်ဖြားကပ်ပါးမျိုးရဲ့ခုခံနိုင်စွမ်းကိုခြေဖြတ်ဖို့လှုပ်ဆောင်တာအပါအဝင်နီလန်းတစ်တွေတုံးဖို့လည်းလိုအပ်ပါတယ
်။ We need every piece of the jigsaw puzzle. So to say that just controlling vector
ရုံးလုံးပေါ်လာဖို့ဆက်ရမယ်အပိုင်းအစအားလုံးရှိဖို့လိုပါတယ်။ဒီယောဂါဖြစ်ဖို့အဓိကထိန်းချုပ်ထားတဲ့အချက်ဒါမှမဟုတ်ဆေးအသစ်လိုနေတယ်ဆိုတာကိုတော့အများကလက်ခံကြမှာပါ။ဒီလိုနောက်ဆုံးပေါ်နီးတဲ့လိုနေပေမဲ့အခုချိန်ထိတော့မတွေ့ရသေးဘူးလို့ထင်ပါတယ်
။ညဖျားပပျက်ပြီးအစီအစဉ်ကို1952နှစ်တွင်မှကြိုးစားခဲ့ကြပေမဲ့10နှစ်လောက်ကြာသွားတဲ့အခါမှာဆက်ပြီးမလုပ်ကြတော့ပါဘူး။အခု10စုနှစ်တွင်မှတော့အထူးသဖြင့် Bill and Melinda Gates Foundation ကြောင့်ညဖျားပပျက်ရေးအတွက်ပြန်ပြီးစိတ်တန်လာကြပါပြီ။ဒါပေမဲ့စိုးရိမ်မှုတွေရှိနေသေးပဲလို့ Bomb ကပြောပါတယ်။
The last thing we want is to start saying we're marching towards eradication.
ငါပြာပပျောက်ရေးအတွက်ချစ်တက်နေပါတယ်လို့ကျွန်တော်တို့ပြောခြင်းပေမဲ့ပန်းနိုင်ကိုလည်းမရောက်နိုင်တိုးတက်မှုကလည်းမရှိတဲ့အတွက်လူမဲ့သူတွေရင်းနှီးမြှုပ်နှံသူတွေကစိတ်ပျက်ကုန်ကြတာကြောင့်ဒါကဆုံးရှုံးမှုပ
ါကုလသမဂ္ဂကျန်းမာရေးအဖွဲ့ရဲ့ကမ္ဘာငှက်ဖြားဆိုင်ရာဒါရိုက်တာဒေါက်တာပေဒရိုအလွန်ဆိုကတော့
without adequate healthcare people centered
သူတို့ကျန်းမာရေးဆုံးရှုံးမှုတွေငွေကြေးထောက်ပံ့မှုတွေကောင်းကောင်းမရရင်တော့ငှက်ဖြားပပျောက်ရေးအောင်မြင်မှာမဟုတ်ပါဘူး
ငှက်ဖြားပပျောက်ရေးအတွက်ရည်ရွယ်ချက်ကြီးကြီးနဲ့တန်ဋိဌာန်ချပြီးလုပ်ဖို့တကယ်လိုအပ်တာဖြစ်ပေမဲ့လူလူကိုပညာပေးတာကလည်းထိုက်တန်တဲ့ရင်းနှီးမြှုပ်နှံမှုပါပဲလို့ Lancet အစီရင်ခံစာရေးသူတွေကထောက်ပြထားပါတယ
်ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်ကျွန်တော်တို့ VOE ကိုအီးမေးလ်ကတစ်ဆင့် Raven ကြံပြုလို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့တနေ့တနေ့နေ့မှာလိုင်းလက်မီတာ190ကပါခန်းယူနာနိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ရဲ့တောက်ကြနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလမီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့အီရန်အသုံးအင်္ဂလိပ်သင်ခန်းစာကိုပထမဆုံးနားဆင်လေ့လာနိုင်မှာဖြစ်ပြီးတော့ကျမ်းမာရေးခန္ဓာမှာကတော့
တမီလေးတဲဝါလေးတစ်ခလပဲဒီနေ့ဒီနေ့ကြည့်ပြီးဆိုတော့ဒီနေ့ချက်တာကိုကျော်တော့ကျွတ်ရပါဘူး။အဲတော့ coffee လေးပဲကျွေးရင်အကျိုးမပေးဆောင်ပါလေပေါ့နော်
။ကလေးတွေအတွက်အဟာရပြည့်ဝအောင်ကျွေးမွေးတဲ့ဖြစ်ဆွက်စာအကြောင်းအပိုင်းနှစ်ကိုကလေးထုခုဒေါက်တာဆော်ဝင်းကပြောပြပေးမှာကိုနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရအောင်ပါ။ဒေါ်လာလတန်ကစီစဉ်ပို့ချထားပါတယ်ရှင်။
ဒီကိမ့်ရင်တင်ပြမယ့် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါလေစာလုံးပေါင်းက w h i s t l e whistle ကကျမတို့မြန်မာခေါ် whistle b l o w e r blower က b l o w blow ဆိုတဲ့ကရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ b l o w e r blower ကတော့မှုတ်သူပေါ့ရှင်စကွိုက်ခရူရဲ့ဓာတ်ရိုက်အသေးပေကတော့ PC မဟုတ်ဘူးပေါ့ဒီစကားဆင့်တဲ့လာတာကတော့တစ်ချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျူးလွန်တာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့တနည်းအန်ဒီယေကိုအတိပေးနိုင်အောင် PC တာမှုတ်ပြီးတတိပိယာကဒီအတုံးဆင့်တဲ့လာတယ်လို့ဆိုပါတယ် idiom ဆိုတဲ့သဘိုက်အသေးပေကတော့ဒီနေရာမှာလူတူအဖွဲ့အစည်းတရလုံငန်းကွင်စသဖြင့်မှာဥပဒေချိုးဖောက်ရာရောက်တဲ့လူရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘာသာငွေအလွဲသုံးစားလုပ်တာမျိုးအလဟတဖြုံးတီးပစ်တာမျိုးကျန်းမာရေးလုံခြုံရေးစသဖြင့်ဆိုင်ရာစီးနှင်းတွေချိုးဖောက်တာမျိုးစသဖြင့်မလုတင်မလုထိုင်မလုအပ်တဲ့လူရမျိုးလုံနေတာကိုတွေ့လို့တက်ဆိုင်ရာကိုတာဝန်သိသိအကြောင်းကြားတိုင်ကြားတာမျိုးတက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီလိုလေအများအားဖြင့်ကိုယ့်အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လေမပြောရတာကိုယ့်ကိုပြန်ပြီးတနည်းနဲ့မဲမှအေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါလေ။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုတယ်လို့တခါတရံလေလောက်ချမ်းတိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့သတိပေးချင်ပါလေ။အမေရိကန်ဆူရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ။ whistle blower နဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John told me he is the whistle blower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းတက်ဆိုင်ရကိုအတိအသေးတင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိအစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီးနှင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ် အရာကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့အတင်အသုံးပဲဖြစ်ပါလေ
American Style နဲ့ခင်အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်စီစဉ်ပို့ချပေးခဲ့တာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့ Internet ဆာမျက်နှာမှာအင်္ဂလိပ်စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အောက်ကနေလေ့လာနိုင်ပါတယ်။ Website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese App ကို Download လုပ်ရယူနိုင်ပါတယ်။Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese App ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA ရဲ့တကြနေမနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကျမ်းမာရေးခန္ဓာကိုနားဆင်ကြရမှာပါဒီတစ်ပတ်မှာတော့ကလေးဖြစ်ဆက်စာအပိုင်းနှစ်ကိုတင်ပြပေးထားတာပါအပိုင်းတက်မှာကလေးတွေအတွက်လိုအပ်တဲ့အာဟာရဘောင်းစုံကျွေးဖို့အချက်၁၀ချက်မှ၆ချက်ကိုပြောပြထားခဲ့ပြီးဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကြံနေတဲ့အချက်၄ချက်အကြောင်းကိုမှတ်ရလွယ်အောင်ဆက်ဆိုထားတဲ့စာချုပ်ကိုရွတ်ဆိုရင်းနဲ့ရှင်းလင်းပြောပြပေးသွားမှာပါကဗျာဆက်ထားသူကလေးအထုခုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာဖြစ်ပါတယ်ရှင်
โอเคคลีติกุเจาวจีปมกขดร.สวนครับเจนเราดูที่คลีพิษสัตว์ด้วยแม่ยาเลนบ่เสียเนาะเจอกันในญามาปีเกเสบัตตงกา6ละจอมาที่พิษสัตว์สาช่วยผู้นอกช่อมิวพี่รออย่าดาสวนและช่วยไปผู้ตัดชิ้นปูนวยผู้อสาไว้มาเนเนเบสาช่วยคลีไฉดากูปูช่วยพี่นอกมิกินโนกูแลฉะชิ้นมะเผ็ดผิดผู้นอกจ่อๆติติตงช่วยผู้สาราดิกูเจอแก่จาบาเลยเสียဒီတစ်ခေါက်တော့ဆရာကြီးနောက်ကျန်တဲ့အချက်တွေကိုပြောမှမလို့နောက်တစ်ချက်ကိုစပြီးတော့ရှင်းပြပေးပါလားဆရာကြီ
းနောက်တစ်ချက်ကလည်းခုနကတော့သာသာမီမီကြီးလို့လားပမာဏကိုပို့သေးပါဦးနော်သုံးချိန်လေးချိန်နေ့ချင်းကြည့်ပေးယူစားလဲချမ်းမှာပေးပါနော်ဒါကလေးကမပြည့်ချက်ပို့ချီလာလဲနေ့သုံးနေ့ရရောက်လို့ရှင်တော့ဒီအမာဒပို့တော့စားလာပါပါအဲဒီသုံးဆိုရတဲ့ကလေးဆိုတဲ့နေ့သုံးချိန်လေးချိန်အထမင်းကြီးပေါ့နော်အဲလိုစားကြည့်ဒီလိုကောင်းလေဒါလည်းမလည်းဒီလိုပဲပြေးစားကျေလို့ပါလေစားတော့ဒီပါလေဥပမာဆိုတော့မြန်မာစားတော့ဒီလည်းကောင်းတာပဲဒါကျော်တော့နော်ဒီလိုရှိရင်ဒီကောင်းရင်းပေါင်းလို့နော်ဒီမအောင်တော့တော့ဒါကမျိုးရည်နဲ့ကျေလို့ရပါတော့နော်ဆန့်ရှင်းမှုရည်ကြည့်ပါ
ဟုတ်ကဲ့ဆရာနောက်နံပါတ်၈ချက်ကောဆရာ
နံပါတ်၈ချက်ကတော့ပါလဲဆိုတော့တင်းပြူကြီးမချွေးပါအင်္ဂါဥလို့ပါလိရပါတော့ဆိုတော့ကျွန်တော်တို့မြန်မာယူဆအားကကြတော့တင်းနေအများကြီးပါအင်းမယ်လီနဲ့ကျွေးရတယ်ကလေးဆိုရင်သားကျွေးရင်သန်ထားမယ်ပေါ့နော်ဘဲကျွေးရင်ပိုက်တာမယ်စသဖြင့်ဒီလိုယူဆကြတယ်အဲ့ဒါပါပါလေအမင်းဖြစ်ရမဖြစ်ပါနဲ့အသားရင်းနားရီကျဲဘဲမွန်းမာဇလို့ချင်တဲ့တော့လေးပေါ့နော်သံဃာဥမပါစီရပါနော်ဘယ်နည်းတော့ဆုံးမယ်မဒီနာရင်ရရပါစီပြပါနော်ဆိုတာဘယ်နည်းလဲဘဲဝါလေးတစ်ခလပဲဟင်းဒီနာဒီနမကြီးကြီးဆိုတော့ဒီနာချက်တာရောကျော်တော့ကျေလို့ရပါတော့ coffee လည်းပဲကျော်ရင်အကျိုးမသိဆောင်ပါလိမ့်ပေါ့နော်ဆိုတော့ coffee လည်းမသိရင်ကျော်ရင်တော့လေတော့သူကကယ်လိုရီတော့ပေးတယ်ပေါ့နော်အဲဒါပိုက်တာဟုတ်တယ်သွားသွားရတဲ့ဒီပြည့်စားတော့ဒီမစားတော့အဲကြတဲ့ခါကျတော့လုံအပ်တဲ့ဒီဗီတာမင်နဲ့သတ္ထုဓာတ်တွေကိုသားဓာတ်တွေမရအောင်ဖြစ်တတ်တယ်အဲတော့ clean ရတယ်မှာ coffee လည်းပဲကျော်ရင်ထက်နိုင်တော့မတိုက်သေးတာကောင်းပါအဲလိုကနှုတ်ချေကစားတော့လည်းတချို့ကဒီနာကူကြပါနော်ဒါဒါရီရဲ့တိုက်နေတယ်ဒါကြောင့်ကျွန်တော်နေလဲဒါရီဒီချော်ရေးပေါ့တို့ချေကတော့ဒီလက်ပြည့်စုံနဲ့ဟာရမဟုတ်ပါဘူးဟုတ်များတော့ကျွန်တော်ချုံတက်တက်ပါပြီးတော့အသားဓာတ်တို့စီဓာတ်တို့ကျန်တဲ့ဗီတာမင်တို့ပါဝင်မှုသိရှိပါအဲ့ဒါကြီးတိုက်နေလို့ရှိရင်ခလျားအစားတောင်းမစားပါဘူးနော်ဒီတော့ရေးစားလေးရေးတောက်ချမိကျွန်တော်လည်းကောင်းတယ်ကြပါနော် 那像你秋叶的上面上一月到开吧，你也弄了那天是代表嘛呢？
好，谢谢。那是啥关系？那把狗吧呢？
那把狗啊，那么来说，它都在那个地下面，它是动物居住区，所以说可能来嘛，不能说叫那种海洋地方 balance 在那里搞了嘛呢？比如呢，海洋比比。clean air ထွက်လို့နေတဲ့ဗီတာမင်ပေါ့နော်သူပြန်ဗီတာမင် A လို D လို့နော်ဒီလိုချင်း B complex ပေါ့နော်ဒါရီယာလို့နေပါလေသတ္တုဓာတ်တွေပုံမှန်ဆိုလို့ရှိရင်တန်တတ်သဇင်းနော် magnesium စားတဲ့သတ္တုဓာတ်တွေလို့ပါလေဒါရီယာစားတော့ကရပါမှန်ပါလေဒါတော့လေတန်တတ်ဆိုလို့ရှိရင် clean air ကို6ခါနဲ့၅ခါတိကျစားတော့ဘယ်လိုပဲချွေးချွေးတန်တတ်တော့ချက်ရှိတယ်အဲ့တော့တန်တတ်ပါလေအားစိတ်တန်ကျွေးတယ်မှာအဲ့လိုပဲဒီနံပါတ်9မှာရေးထားတာမိခင်ကိုလည်းတိုက်ကြည့်ပြီးဗီတာမင်နဲ့တန်တာဆေးဆိုတာပါ။အဲ့တော့မိခင်ကဒီလိုတိုက်မိခင်ဖြစ်နေတဲ့ခါကျလို့ရှိရင်သူ့အတွက်လိုအပ်ချက်ကအများများပါလေ။ဒါကြောင့်သုံးလေးပြေးပါလေအားရအောင်စားတောင်မှဗီတာမင်ပါတဲ့ပန်တက်ပါတဲ့အားစီမိခင်ကဆက်တောက်လို့ပါလေ
။ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးအချက်ဖြစ်တဲ့နံပါတ်30ဖြစ်ဆက်စာနဲ့ပတ်သက်ပြီးတော့လိုက်လာတင်တာ
က။နံပါတ်30ကမနာမကျန်းဖြစ်နေလေစားစာမဖြတ်စေခြင်းဒီပုတ်တိုက်တူချိုင်ဆောင်မကိုကျွေးလိုက်ဇလန္ဒမြင့်တက္ကာစာစာကိုကျွေးပါလို့ဆိုတော့သက်သာပါလေဆိုတော့နေမကောင်းဖြစ်တဲ့အခါကျလို့ဖြစ်နေတယ်အခါတလေကကလေးကိုစာဖြတ်ထားတာစာဖြတ်ထားလို့ပါစာစာရင်ဒီမာရီယာရောက်တော့တော်တော်လေးတော့ကြာမှာရှိပါလေမင်းတို့မှားပါလေကလေးနေမကောင်းဖြစ်တဲ့အခါမှာပုံရတော့ကလေးရပို့လို့ပါလေအဲ့မှာမတမင်းကြီးအမှဆန်တဲ့အမှဆိုတော့စံပြုတ်ကပိုကောင်းပါလေ။ဘာလို့လဲဆိုတော့ညာရေကလည်းပုံဝင်သွားတယ်။နောက်ပြီးတော့ကြားနာပြီဆိုတာနဲ့ခရီးတိုင်းမှာဒီပြည့်တဲ့အမြင်ဖြစ်တတ်တယ်။အဲ့ကြောင့်စံပြုတ်နဲ့တမင်းနဲ့ဆိုတော့စံပြုတ်ကပိုကောင်းအမှုအလားတနေတာပေါ့။ဒါဟုဆိုလို့ရပါဘူး။မတမင်းကြီးရဟုဆိုတော့စားရဖြတ်တာမဟုတ်ပါဘူး။ညာရေပါရောပေါ့နော်။ဒီနေ့လည်းဟာရတာလည်းရှိအောင်လုပ်ရပါဘူး။ဝါဆိုတာစက်ကလေးကိုစားလို့အဲ့လိုထဲဖို့လိုပါလို့နော်တို့တို့တပင်းဆိုတော့တို့ထဲပါလို့အဲ့တော့နေတဲ့ကောင်ဖြစ်နေတဲ့အချိန်မှာအရေးပါတဲ့အစားအသောက်ကိုပို့လို့တိုက်တာသူချိုက်တဲ့အစားအသောက်ကိုချောမော်ကြည့်ပါဇလန်ထပင်းနှစ်ပတ်ကြည့်ဒီကောင်ကြီးရဲ့နှစ်ပတ်ကြာခင်ဟာစားစာကြီးခါလိုက်တဲ့ဘက်ကပုံစားနိုင်ပါလေပို့ပြီးတော့ဇလန်ထပါပုံစားနိုင်တော့
ဒီပေါ်ကျေးပြပါဘောနော်ဒီချက်ကြည့်ရပါဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီချိဆက်စာခလေးတွေကျရတယ်ပတ်သက်ပြီးတော့ဆရာနောက်ထပ်ကောထည့်ပြောချင်တာရှိသေးလားဆရာအရေးကြီးတာ
ဖတ်ပါမှတ်ပါဒီချက်ကျတာတာမီဝီလို့တက်လို့ကျွန်တော်ဒီကုတ်ထုတ်ထားပါလေဆိုတော့ဒီချက်လေးကြည့်လို့ရှင်တော့လည်းတော်တော်လေးပြည့်စုံလို့မှတ်ပါတယ်အခုကြည့်တော့ဘယ်လိုလဲဆို ready made ပေါ့နော်အဲပြပါနေပါမယ်ကညာလာတဲ့ ready made စားတော့တရားတော့ခလေးအတွက်ကတော့ဘယ်လိုလဲဆိုဒီကနေ့လည်းပြင်ပြီးလောက်လာတော့လေပေါ့နော်အဲ့ဒါကျွန်တော်နေတော့လည်းဆက်ဆက်ကိုယ်တိုင်ချက်ချက်ပြည်လာတော့အရာရှိမှာပေါ့နော်။အခုဒါလည်းအခုရမဟုထုတ်လုပ်ကြတဲ့အနေနဲ့ရင်းစဲတဲ့ပြည်စီတူဘူးတဲ့နယ်တော့ဒီကျမောတဲ့ဒီရောက်လာတဲ့ဆိုင်မှာကြာတဲ့ပြည်ဝပြန်တော့တော့ဆိုတော့အမှားချင်းဆိုတာပြည်ပြည်ရဲ့ဒီလည်းဆက်ဆက်စားရတဲ့ဘူးရရဲ့ပြည်စားရတဲ့ရတာမျိုးကွာနေပါ။အဲ့တော့တက်နိုင်လို့ရှိတော့ကိုယ့်ဘကိုယ်ပဲချက်ချက်ပြင်ဆင်ပြီးတော့ကျေးတာပိုကောင်းမှာကလေးတွေကကျင်းရတော့ချက်ချလို့ရပါတယ်န
ော်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝေးမဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့ကျမကြီးဌာနကိုနားဆင်ကြကြရတာပါရှင်။ကျမတို့ VOE ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်လိုပဲ VOE ရဲ့ TV သတင်းထွာအစီအစဉ်တွေကိုလည်းနေ့စဉ်ည9:00နာရီရေဒီယိုအစီအစဉ် PP ချင်း Intercept 17နဲ့ Mia Set 3ဂျိုရူတို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ VOE ရဲ့တောက်ကြနေ့မနေ့ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်တိုင်းရင်းသတင်းထွာကန္တာကိုတော့နေဆက်ဒေတာကတိုင်းရင်းသားသတင်းထောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါရှင်
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းတော်မှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြေပုံမြို့နယ်မှာအမျိုးသား2ဦးအသက်ခံထားရပါတယ်ချင်းပြည်နယ်ပလဝမြို့နယ်ဘက်မှာမြေမြုပ်မိုင်းပေါက်ကွဲခဲ့လို့ရွာသား2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ပေါင်းစည်းထားတဲ့တိုင်းသားနိုင်ငံရေးပါတီ၅ပါတီကလည်းမြေယာနဲ့တရားစတာဆိုင်ရာမူဝါဒတွေကိုဆွေးနွေးခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြေပုံမြို့နယ်ကန်းတော်ကြီးမြို့မှာကောင်းပြတ်ခံထားပြီးတည်ဆုံနေတဲ့အမျိုးသားအလောင်းနှလောင်းကိုတွေ့ရှိခဲ့ပါတယ်အဲ့ဒီအလောင်းနှလောင်းကိုစက်တင်ဘာလ10ရက်မနေ့9နာရီအချိန်ခန့်ကအလဲပိုင်းရက်ွယ်ဈေးအဝင်ဝမှာတွေ့ရှိခဲ့တာဖြစ်ပြီးဖြတ်ထားတဲ့ဦးခေါင်းကိုရင်ဘတ်မှာတင်ထားတာဖြစ်တယ်လို့ကြေးရွာသားတွေကပြောပါတယ်တပ်ဖြတ်ထားတဲ့လက်တဲတရခံကိုရှာဖွေစစ်ဆင်နေစေဖြစ်တယ်လို့တပ်ဆိုင်ရာရဲအဖွဲ့ကပြောပါတယ်အလားတူအမြွန်နယ်မဲလက်မောင်ကျေးရွာကအမျိုးသားတအူးလဲစက်တင်ဘာလ9ရက်နေ့ညအချိန်နေအိမ်မှာအိတ်နေစဉ်လူတစုကဓာတ်နဲ့ဝင်ခုတ်တဲ့အတွက်တည်ဆုံသွားတယ်လို့ဒေသခံတွေကပြောပါတယ်အခုလိုအရက်သားတွေရရဆက်ဆက်တပ်ဖြတ်ခံရမှုဖြစ်စဉ်တွေကြောင်းလုံခြုံမှုအတွက်စိုးရိမ်နေကြတယ်လို့ဒေသခံတွေကပြောပါတယ်
ချင်းပြည်နယ်ပလဝါမြို့နယ်နမသာကျေးရွာဘက်မှာစက်တင်ဘာလ10ရက်နေ့မှာမြေမြုပ်မိုင်းပေါက်ကွဲခဲ့လို့ရွာသား2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နမသာကျေးရွာသားကိုကျော်တန်းကပြောပါရယ်မိုင်းပေါက်ကွဲမှုကြောင့်အမျိုးသမီး2ဦးပေါင်သွင်းဒဏ်ရာရရှိခဲ့တယ်လို့အမျိုးသားသူကတော့မျက်စိဒဏ်ရာရရှိခဲ့တယ်လို့သူကဆိုပါရယ်အရင်ကမြန်မာစစ်တပ်နဲ့ရခိုင်နဲ့နှက်ကန်အေးဖွဲ့တို့စိုက်ပွဲတွေကြောင့်တောတောင်ဖက်မတော်ရဲကြပေမဲ့လည်းအခုစိုက်ပွဲပါလာတဲ့အချိန်တွေကြောင့်ညစ်ရှာထွက်ရာကနေမြေမြုပ်မိုင်းနေမိခဲ့တာပါဘုံပေါက်ကွဲခဲ့တဲ့နေရာဟာရခိုင်ကနှစ်ဖက်သက်တွေလှုပ်ရှားတဲ့နေရာတွေဖြစ်လို့ဘယ်ဖွဲ့ထောင်ထားတဲ့မိုင်းဆိုတာမသိရှိဘူးလို့ကိုကျော်သန်းကပြောပါရယ်
။မြို့ရေးစေဝန်အမှုနဲ့အစိုးရတပ်မတော်ကနေဖမ်းဆီးထားတဲ့နမ်ကြောင်မြို့နယ်ကနမ်ဟူနာပွဲပြည်သူ့စစ်ခေါင်းဆောင်စိုက်တာကိုစက်တင်ဘာလ17ရက်နေ့မှာနမ်ကြောင်အချုပ်ခန်းကိုထပ်မံပို့ဆောင်ထားပါရယ်။ဒီခေတ်တဲ့ဩဂုတ်လ22ရက်နေ့ကပြလခတိုင်းမှုကိုတိုင်တပ်မဟာခွန်98ရဲ့နမ်ဟူနာပွဲတပ်စခန်းကိုဝင်ရောက်စစ်ဆေးရမှာအဲ့ဒီနယ်မြေအတွင်းမွေးရေးစေဝါချက်တဲတွေနဲ့မွေးရေးစေဝါချက်ရမှာအသုံးပြုတဲ့ပစ္စည်းတွေအမြောက်အများဖမ်းဆီးရမိခဲ့ပါတယ်။ခေါင်းဆောင်ဖြစ်သူစိုက်တာကိုတော့စက်တင်ဘာလ3ပိုင်းမှာဖမ်းဆီးသွားခဲ့ပါတယ်။ဩဂုတ်လ16ရက်နေ့ကစက်သိန်းပေါင်းသိန်းချီဖမ်းဆီးရမိတဲ့မွေးရေးစေဝါနဲ့ဆက်ဆက်စုံစမ်းမိပြီးဝင်ရောက်ဖမ်းဆီးတာဖြစ်တယ်လို့လဲဆိုပါတယ်။တမဟာခွန်98ဟာပြီးခဲ့တဲ့2005ခုနှစ်ကရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ကနေခွဲထွက်ပြီးအစိုးရတပ်မတော်ထံလက်နက်ချပြည်သူ့စစ်အဖြစ်ပြောင်းထားတဲ့အဖွဲ့ဖြစ်ပါတယ်
။မုံမြစ်တပ်တီမော်လမြိုင်ခရိုင်မူရီစေဝါထိန်ချုပ်ရေးစခန်းမှာစေးဆွဲနေတဲ့လူငယ်တွေကို၎င်းတို့မိဘကိုယ်တိုင်လာရောက်အနာမှုကပိုများလာနေတယ်လို့မော်လမြိုင်ခရိုင်အမှတ်နဲ့တိုက်ရင်မှုသူ့ဘူမှုကြီးကျလွန်သောကပြောပါတယ်။မုံမြင့်တပါတီအနေနဲ့မူရီစေဝါတိုက်ဖြက်ရေးမှာရောင်းဝယ်သူများကိုတားဆီးဖမ်းဆီးခြင်းနဲ့မူရီစေဝါ30သူတွေရဲ့မိဘကိုယ်တိုင်လာရောက်အနန္တာပုံစံမျိုးနဲ့လှုပ်ဆောင်နေတာဖြစ်ပါတယ်။ပါတီအနေနဲ့မူရီစေဝါဖမ်းဆီးရမှာတတ်မှတ်နယ်မြေထက်ကျော်လွန်ပြီးဖမ်းဆီးမှုတွေရောက်လဲတပ်ဆိုင်ရာပြည်နယ်အစိုးရရဲ့ကောက်ွက်ခြင်းကိုလည်းခံနေရပါတယ်။လက်ရှိမုံမြင့်တပါတီမော်လမြိုင်ခရိုင်မူရီစေဝါထိန်းချုပ်ရေးစခန်းမှာမူရီစေဝါမှုနဲ့အယောက်80ကျော်ထိန်းသိမ်းထားပြီးနေရာဆက်ဆင်းတဲ့စန္ဒရိခာမလုံလောက်တဲ့ပြဿနာလည်းဖြစ်ပေါ်နေပါတယ်။မူရီစေဝါကြောင့်ဖန်စီသိမ့်သိမ့်ခံထားရတဲ့သူတွေဟာကျန်းကြီးစိတ်ကြီးတံပြူစရာမှုသူမျိုးတွေကလူငယ်များစုပါဝင်နေကြတာဖြစ်ပါတယ်
။ကရင်ပြည်နယ်ဗအာမြို့မှာတရုတ်နိုင်ငံသားတွေဝင်ရောက်နေထိုင်တဲ့အပေါ်တည်င်းပို့တိုင်ကြားတာပြက်ကွက်တဲ့အတွက်ဟိမင်းခန့်ကုမ္ပဏီမန်နေဂျာတဦးကိုလဝကဥပဒေနဲ့အမှုဖွင့်တိုင်ကြားထားပါတယ်။အခုနှစ်စံပိုင်းကကရင်ပြည်နယ်ဗအာမြို့မှာဟိမင်းခန့်ဆောက်လုပ်ရေးကုမ္ပဏီအမည်နဲ့မြန်မာနိုင်ငံအမြန်လန်းစီမံကိန်းနဲ့ယင်းနည်းမြုံနှံမှုအစုရှယ်ယာဆိုပြီးကုမ္ပဏီယုံအများပြဖွင့်ထားတာရှိပြီးတရုတ်နိုင်ငံသားတွေဝင်ရောက်နေထိုင်နေကြတာဖြစ်ပါတယ်။အဆိုပါနေထိုင်သူတွေဟာဗီဇာနဲ့တကွာဝင်ရောက်နေထိုင်ပေမဲ့တက်ဆိုင်ရာလဝကထံတိုင်ကြားခြင်းမရှိတဲ့အတွက်ကုမ္ပဏီမန်နေဂျာကိုလဝကဥပဒေနဲ့အမှုဖွင့်ထားတာဖြစ်တယ်လို့ကရင်ပြည်နယ်လဝကဒုတိယညွှန်ကြားရေးမှူးဦးအောင်ဝင်းကဆိုပါတယ်။
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ကယားကရင်ချင်းမွန်စတဲ့တိုင်းသားနိုင်ငံရေးပါတီ၅ခုကိုပေါင်းစည်းထားတဲ့နိုင်ငံရေးပါတီတွေဟာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အတွက်နေရာနဲ့တည်ရင်ဇာတဆိုင်ရာမူဝါဒတွေကိုအသေးစိတ်ချမှတ်နိုင်ဖို့၃ရက်ကြာဆွေးနွေးပွဲတစ်ရက်ကိုကျင်းပခဲ့ပါတယ်ဒီအချိန်လေးကိုမိကလျာမွန်ကစူးစီးတင်ဆက်ထားပါတယ
်ပေါင်းစည်းပြီးတဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP
ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KSDP ကရင်မျိုးသားဒီမိုကရက်တစ်ပါတီ KNDP ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD နဲ့မွန်ညင်ညွတ်ရေးပါတီ MUB တို့ကနေမြေယာနဲ့တရားစာဒဆိုင်ရာမူဝါဒတွေကိုအသေးစိတ်ချမှတ်နိုင်ဖို့စက်တင်ဘာလ9ရက်နေ့ကရန်ကုန်မြို့မှာဆွေးနွေးပွဲကျင်းပခဲ့တာပါ။အဲ့ဒီဆွေးနွေးပွဲတက်ရောက်ခဲ့တဲ့ကချင်ပြည်နယ်ပြည်သူပါတီ KSPP ဒုဥက္ကဋ္ဌဒူဝါကွမ်ကောင်အောင်ခန်းကအခုလိုပဲပြောပါတယ
်။စက်တီရစုပြည်လုံးကြီးလာကမယ်ဆိုပြောပေးပါပဲ။ဒီအဲ့ကျွန်တော်လည်းပုံမူအသေးစိတ်ချလာနိုင်မယ်။မူဝါဒမြေယာနဲ့ဆိုင်တဲ့ဟာတဘောပဝန်ကြီးနဲ့ဆိုင်တဲ့ဟာဆရာဇာဒနဲ့ဆိုင်တဲ့ဟာဒီလိုတတိကြီးနဲ့အသေးစိတ်ပါတီကြီးရဲ့မူဝါဒတွေလည်းရေးဆွဲဖို့လိုလာမယ်ဆိုတဲ့ဟာဒီရောအကုန်လုံးသဘောတူကြပါ
မွန်ညင်ညွတ်ရေးပါတီတွဲဖက်တင်ရင်မှုတဲ့နန္ဒီရသမကတော့မြေယာနဲ့တရားစာတတဘာဝပဝန်းကျင်ဆိုင်ရာမူဝါဒတွေဖြင့်ခွဲတရေဗန္နာရေးမူဝါဒတွေလည်းငါပါတီအနေနဲ့နောက်လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာတင်ပြသွားမယ်လို့မွန်ပါသာနဲ့အခုလိုပဲပြောသွားပါတယ်
ပေါ်ကလောကမူဝါဒတကောတော့ဒီအသာဝတိ
မူဝါဒအပိုင်းတွေကိုဆွေးနွေးတာဖြစ်တဲ့အတွက်ရှေ့လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာမြေယာရေးနဲ့တရားစာတကိစ္စတွေဖြင့်ပန္နာရေးကိစ္စတွေကိုပါတင်ပြသွားဖို့သဘောတူညီမှုတွေရရှိခဲ့ပါတယ
်။ NLD အစိုးရကနေမြေတို့မြေလက်နဲ့မြေရိုင်းများစီမံခန့်ခွဲရေးပြင်ဆင်ချက်ဥပဒေကိုရမန်နှစ်စက်တင်ဘာလမှာတည်ပြုခဲ့ပြီးဒီဥပဒေပြဋ္ဌာန်းချက်အပေါ်တိုင်းရင်းသားဒေသကမိယူဖလာမြေယာပိုင်ဆိုင်မှုကိုချိန်ချောက်လာတယ်လို့ဝေဖန်မှုတွေထွက်ပေါ်လာခဲ့ပါတယ်။ဒီဆွေးနွေးပွဲမှာဆုံးဖြတ်ချက်ချမှတ်နိုင်တဲ့တိုင်းရင်းသားပါတီကြီး၅ခုကဥက္ကဋ္ဌတွေအလုံးမျက်နှာစုံညီတက်ရောက်ခဲ့ကြသလိုကျန်တဲ့အခြားတိုင်းရင်းသားပါတီတွေနဲ့အတူလက်တွဲသွားမယ်လို့ဒူဝါကွမ်ကောင်အောင်ခန်းကအခုလိုပဲဆက်ပြောခဲ့ပါတယ်
။အပေါင်းကြီးရဲ့ပါတီတွေနဲ့အတူတခြားတိုင်းရင်းသားပါတီတွေအတူလက်တွဲပြီးမှအနာဂတ်အတွက်အကောင်းဆုံးလုပ်သွားဖို့လည်းကျွန်တော်ဆုံးဖြတ်ထားပါတယ်။ဒါကြောင့်လည်းအစ်တိုင်းရင်းသားပြည်သူတွေလည်းလည်းသူတို့ကကျွန်တော်နဲ့ဆက်သွယ်ပြီးမှအနာဂတ်ဖက်ဒရယ်ကြီးထောင်စုကြီးဒီဆောက်ချက်ပါဆိုပြီးတော့ပြောလို့ပါလေ
။ပြည်နယ်၅ခုကတိုင်းရင်းသားပါတီတွေပေါင်းစည်းနိုင်ခဲ့ပေမဲ့လည်းရခိုင်နဲ့ရှမ်းပြည်နယ်ကတိုင်းရင်းသားပါတီတွေမပေါင်းစည်းနိုင်တဲ့အခြေအနေမှာရှိနေပါတယ်ရှင်။
ဆက်ပြီးတော့ရက်20ခန့်အကြာတိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်သူလူထုရဲ့ခီးတဲ့တင်ကားတွေနဲ့ကုန်တင်ရင်ဆဲစည်းထက်မနည်းမိရှုဖျက်ဆီးခံခဲ့ရပါတယ်။လက်နက်ကြီးဒဏ်ကားဆိုင်ကယ်တွေမိရှုခံရခြင်းဒဏ်တွေကြောင့်ဒေသအတွင်းခရီးသွားတွေအတွက်အခက်အခဲတွေဖြစ်နေရပါတယ်။အသေးစိတ်ကိုတော့နမ်ဟုံကနေစူးစီးတင်ဆက်ထားပါတယ်။မူဆယ်ကနေမန္တလေးသွားမဲ့ကုန်ကားကြီး၄စီးနဲ့ခရီးတဲ့တင်ရင်၃စီးဟာစက်တင်ဘာလ၃ရက်နေ့ည9နာရီအချိန်လောက်ကကုတ်ခိုင်မြို့အဝင်နှမ့်ကွတ်ရွာနာမှာတာစီမိရှုခံရတာဖြစ်ပါတယ်။မိရှုခံရတဲ့ကားဆရာကိုသူရအောင်ကအခုလိုပြောပါတယ
်။ဒါကကနန်းနဲ့ထိုင်နေတဲ့ကားသမားကိုသူတို့လူချင်းနဲ့စားပုံစံမျိုးကိုစက်လာနေခိုးခိုင်းနေ။အဲ့ဒါကားသမားကိုကနန်းနဲ့ထိုင်ပြီးစင်းပေါ့။ပုံးနေရတာပတ်စံအိမ်ကြီးအပုံတောင်းနေတားတယ်ဆိုတာပေါ့ဗျာ။ဆိုတာဓာတ်စီနဲ့ဆိုရတင်လာတဲ့ဓာတ်စီကတော့ရတာ
။ပွဲကြောင့်တရက်ခံပြည်သူလူထုသေကြီးဒဏ်ရာရဆုံးရှုံးမှုတွေဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ရဲ့လက်ချက်တွေဖြစ်ကြောင်းတမတော်တည်နံနဲ့ပြန်ကြားရေးကထုတ်ပြန်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး TNLA ပြန်ကြားရေးဌာနကပြောရေးဆိုခွင့်ရှိသူဘုံမူကြီးတက်အိုက်ကျော်ကမြန်မာစစ်တပ်ရဲ့စွပ်စွဲလွဲချခြင်းတာဖြစ်ကြောင်းပြောဆိုပါတယ
်ဘယ်လိုဖြစ်လဲအပြန်အသီးအပြည့်အစုံတွေလည်းလူ့ခြိမှန်းရအဲဒီကာမီတောင်ကဒီပြည်လည်းမြည်ဆိုတာအသီးအစုံကတကတော့ဒေါက်တာဂျင်းလေးပါတာရီစီဝနင်းအတော့ဒီဂျင်းလေးလို့တဲ့ဆီဆိုရဲဂျင်းလေးလို့တဲ့အလိမျိုးမျိုးရှိတာ
အခုလိုဖြစ်ရမျိုးဩဂတ်လ29ရက်နေ့တုန်းကနမ့်ကွရွာနာမှာကုန်တင်ရင်ကားကြီးနှစ်စီးနဲ့ဩဂတ်လ30ရက်နေ့မှာတိန်ညီမျိုးမုံလီစံပြခြေရွာမှာကားတစ်စီးနဲ့ဆိုင်ကယ်တစ်စီးမိရှုဖျက်ဆီးခံခဲ့ရပါတယ်တိုက်ပွဲကြောင့်လူထုနဲ့နာဆုံးရှုံးခဲ့မှုတွေကိုနှစ်ဖက်တပ်လုံးကတာဝန်ယူဖြေရှင်းပေးတင်တယ်လို့ချက်မြင့်မြောက်ပိုင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာပူးပေါင်းအဖွဲ့မှပါဝင်တဲ့ချက်လူငယ်ကွန်ရက်ခေါင်းဆောင်စိုင်းတော်ဆီယံကအခုလိုပြောပါတယ်
ပြောတကယ်လို့ဖြစ်သွားရင်လည်းလုတ်တဲ့သူလုတ်တဲ့အဖွဲ့ကြီးကတာဝန်ယူမှုတောင်းခံမှုရှိရှိတာဝန်ယူပေးစေချင်တာပေါ့
ဩဂတ်လ15ရက်နေ့ကစလို့ရက်ပေါင်း20ခန့်ဖြစ်ပွားခဲ့တဲ့အစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်ညီနောင်မဟာမိတ်သုံးဖွဲ့တို့အကြားတိုက်ပွဲတွေကြောင့်ကာကြီးကားငယ်ဆယ်စီးကျော်မိရှုဖျက်ဆီးခံခဲ့ရပြီးပြည်သူလူထု18ဦးလက်နက်ကြီးကြီးစားထိမှန်သေးဆုံး25ဦးဒဏ်ရာရရှိခဲ့ပြီးစစ်ဘေးစစ်ဒဏ်တင့်တဲ့လူထု 9,000 ကျော်ရှိတယ်လို့ UNOCHE ကထုတ်ပြန်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မြေပုံမြို့နယ်ကားနောင်ကြီးမြို့မှာအသက်ခံရတဲ့အမျိုးသားအလောင်းနှလောင်းကိုတွေ့ရှိခဲ့ပြီးလက်တဲတရခံကိုရှာဖွေနေဆဲဖြစ်ပါတယ်။ချင်းပြည်နယ်ပလဲဝမြို့နယ်နံပါတ်10ရွာဖက်မှာမြေမြုံမိုင်းပောက်ကွဲခဲ့လို့ရွာသားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တရန်စီရခု
တိုင်းရင်သတင်းလွှာကဏ္ဍကိုကြာသပတေးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးအခုလိုတောက်ကြနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရစေရှင်။
တော်လာရှင်များရှင်။မကြသေးခင်ကငမနရံကဘန်လုပ်ငန်းတွေမှာငွေကြေးပြဿနာတွေကြက်ခဲ့ပြီးတဲ့နောက်စိုးရိမ်မှုတွေဖြစ်ပေါ်ခဲ့တယ်လို့နောက်ဆက်တွဲအနေနဲ့ရွှေစည်းနဲ့ဒေါ်လာစည်းမတိမငိမ့်ဖြစ်နေပြီလဲကြုံခဲ့ရပါတယ်။တိုင်းပြည်ရဲ့စီးပွားရေးမှာပင်မအခြေခံတွေလို့ဆိုရမယ့်ဘန်လုပ်ငန်းနဲ့ငွေကြေးစည်းကွက်တွေမတိမငိမ့်ဖြစ်တဲ့အခါမြန်မာပြည်သူတွေကြားစိုးရိမ်ကြတာဟာလ နေနေညာတိုင်းရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့ဆိုရင်ပူပန်မှုတွေပဲဖြစ်ဖြစ်ကိုဖြစ်စေခြင်းနဲ့ဆန္ဒတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လိုက်တဲ့အစီအစဉ်ကကျူဆူပါရဲ့ရှင
်။ဖီယိုအမေရိကန်တိုင်ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေညတိုက်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-239-382-999 လေးကိုဖြစ်စေအီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်နိုင်ကြောင်းထပ်မံဖိတ်ခေါ်ပါရစေရှင်။အခုမနက်ခင်းထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113လိုင်းဒိုမီတာ25 kHz 11823လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့ဖမ်းယူနိုင်နိုင်ကြပါတယ်။ဒီကနေ့တောက်ကြနေညာဘက်မှာတော့အမျိုးသမီးကန္တာသုတဆောင်လေအမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနာဆင်ကြရမှာပါရှင်။အခုတောက်ကြနေမြန်ခင်ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမမျှသစင်အောင်ပြောပြပေးပါဦးမရှင
်။ဒေါ်လာဘီလီယံ250တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်အေးတိုးမြင့်ကောက်ခံမဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကစိတ်ကောင်းစီရင်နာကိုပြတဲ့အနေနဲ့ရွှေ့ဆိုင်းလိုက်ပါတယ်။တရုတ်နိုင်ငံပေါ်ထားတဲ့သမ္မတထရမ့်ရဲ့စိတ်စေတနာကိုတရုတ်ဘက်ကကြိုဆိုလိုက်သလိုနှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးညှိနှိုင်းမှုတွေကိုဆက်လက်အကောင်အထည်ဖော်သွားနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောခွင့်ရဂွန်ဖန်ကပြောပါရယ်အမေရိကန်အောက်လွှတ်တော်ကဒီမိုကရက်အမတ်တွေဟာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်မယ်လို့ထုံးလုံးကြီးအစ်စ်တွေကိုစတင်ချမှတ်နေပြီဖြစ်ပါရယ်ဒီနေ့အတွက်အမေရိကန်ကွန်ဂရက်မှာဥပဒေပြုရေးကိစ္စတွေကိုဆွေးနွေးဖို့ရက်ပေါင်း40လောက်ပဲကျန်တော့တဲ့အချိန်မှာပဲသမ္မတထရမ့်ပေါ်စုံစမ်းစစ်ဆေးမှုပေါင်းစုံပေါ်ပေါက်ခဲ့တာဟာသမ္မတကိုတရားစွဲဆိုဖို့လုံလောက်တဲ့အချက်ဖြစ်မလားဆိုတာနဲ့ပတ်သက်ပြီးတော့အငင်းပွားခဲ့ကြပါတယ်။မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပေးအပ်ထားတဲ့ Honorary Freedom ဆုကိုပြန်ယူသိမ်းမှုအတွက်လန်ဒန်မြို့တော် Corporation ကတရားရုံးအဖွဲ့ဝင်တွေကြားသာပြီးနေ့ကမေးခွဲဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံကအကြမ်းဖက်မှုတွေနဲ့ရိုဟင်ဂျာလူနည်းစုတွေအပေါ်နှိမ့်ဆက်ညှဉ်းပန်းမှုတွေကိုကော်မတီအနေနဲ့လက်မခံနိုင်ကြောင်းနဲ့စုကိုပြန်ယူသိမ်းဖို့ကော်မတီဆုံးဖြတ်ချက်ကိုလည်းဒေါအောင်ဆန်းစုကြည်ကိုအတိပေးအကြောင်းကြားသွားမယ်လို့ဥက္ကဋ္ဌဆာဒေးဗစ်ဝူတန်ကပြောပါရယ်။လူမျိုးတုံးတပ်ဖြတ်မှုနဲ့ရစက်ကြမ်းကြုတ်မှုတွေကိုကာကွယ်ရေးဆိုင်ရာအစီရင်ခံစာတစ်စောင်ကိုအမေရိကန်အစိုးရကကြာတာပြည်နေကထုတ်ပြန်ခဲ့ပါတယ်အခုလိုထုတ်ပြန်တာဟာအမေရိကန်အနေနဲ့ရက်စက်ကြမ်းကြုတ်မှုတွေကိုကာကွယ်လျှော့ချတုံ့ပြန်သွားဖို့တနိဋ္ဌာန်ချထားတာကိုဖော်ပြလိုက်တာဖြစ်တယ်လို့ဆိုပါတယ်
ဒါကြောင့်နေမနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်မှတ်သတင်းအောင်ပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လို့ရမှာကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်းအလစ်စန်ဖြစ်ပါတယ်။ညနေဘက်6:00ကနေ9:00အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16နဲ့19နဲ့25တို့ကနေနားဆင်နိုင်ကြပါတယ်။ဗီဒီယိုတော်တာရှင်များနဲ့တ
This program has come to you from the Voice of America, Washington.